ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နှစ်ထဲကျုံ့ရတဲ့လူခွင့်ရေးချိုးဖောက်မှုတွေမှာတာဝန်ရှိတဲ့မြန်မာအနာဂတ်ကိုနိုင်ငံတကာရာစွပ်ပြမှုဆိုင်ရာကော်ရုံ ICC ကကိုက်တော်အရေးကြီးကိုအရှိတော်အရှာ၅နိုင်ငံကလွှတ်တော်မတရားရောဂါတောင်းဆိုလိုက်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြည်ခတ်တွေကျုံ့ရတာတနည်းကိလာဖြစ်ပေမဲ့လူခွင့်ရေးချိုးဖောက်သူတွေကိုပေါ်ထုတ်ရေးယူမှုမရှိတာကြောင့် ICC ကကိုက်တော်ဆောင်ရွက်ဖို့လူခွင့်ရေးဆိုင်ရာအာဆီယံလွှတ်တော်အမတ်များဖွဲ့ APHR ကဒီနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်တိုက်တွန်းလိုက်တာပါ။လူခွင့်ရေးချိုးဖောက်မှုတွေမှာတာဝန်ရှိသူတွေကိုအရေးယူနိုင်အောင်နိုင်ငံတကာတာဝန်ကိုတိုက်တွန်းရမှာ APHR ဖွဲ့22ယောက်ပါဝင်အင်ဒိုနီးရှား၊မလေးရှား၊ဖိလစ်ပိုင်၊စင်ကာပူနဲ့တီမောနိုင်ငံတွေကလွှတ်တော်ကိုယ်စားလှယ်132ယောက်ပါဝင်ကြောင်းလည်းကြေညာချက်ကဖော်ပြထားပါရဲ့။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ဩဂုတ်လ25ရက်နေ့ကလူညိုရေးကိစ္စကဏ္ဍကိုစီးနင်းတက်ခဲ့တဲ့ ARS ဆွေးနွေးအုပ်စုကိုမြန်မာလူညိုရေးတပ်ဖွဲ့တွေလိုင်းလံရှင်းလင်းရတာကလူ့ချမစင်းနေပေါ်လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ရမှာလူမျိုးစုလိုက်ရှင်းလင်းတဲ့အစီအစဉ်ရောက်ခဲ့ကြောင်းနဲ့ကျူးလွန်သူတွေကိုလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေနဲ့ပေါ်ထွက်ဖို့ကုလသမဂ္ဂပါဝင်နိုင်ငံတကာတာဝန်ကတိုက်တွန်းထားကြလို့ ICC ကလည်းကိုက်တော်ဖြစ်ရှင်းမှုတောင်းဆိုမှုတွေလည်းထွက်ပေါ်နေတာပါမြန်မာဆွေးနွေးကတော့လူဝင်ကြားဆွေးနွေးမှုကိုတရားဝင်အသိမှတ်ပြုလက်ခံမထားကြလို့နိုင်ငံတကာတာဝန်ကစွပ်စွဲနေတဲ့အထိလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်တာမရှိကြောင်းနဲ့ကျူးလွန်သူတချို့ကိုလည်းပေါ်ထွက်ရင်းယူမှုတွေရှိကြောင်းတုံ့ပြန်ကြေညာထားပြီးမြန်မာနိုင်ငံဟာ ICC ကစီရင်တိုင်ခွင့်ရှိတဲ့နိုင်ငံတစ်ခုမဟုတ်ကြောင်းလည်းပြောဆိုထားပါတယ်